တော်ရှင်များခင်ဗျာရန်ကုန်မြို့ပအဝင်မြန်မာနိုင်ငံကနေရာတော်များမှာရာဇဝတ်မှုမှုခင်းတဲ့ရင်တွေနေ့စဉ်ရက်ဆက်ကြားနေမြင်နေရပါတယ်ဒီလိုဒုစရိုက်မှုတွေဖြစ်နေရတာစီးပွားရေးမပြေလို့လားတရားဥပဒေစိုးမိုးရေးမှာအားနည်းနေလို့လားဘလို့အကြောင်းအကျောင်းတွေရှိနေတာလဲဆိုတာကိုကျွန်တော်တို့ဒီကနေ့ညမှာဆွေးနွေးဖို့စီစဉ်ထားပါတယ်ပြည်နယ်ဆွေးနွေးဖို့ကျွန်တော်တို့ရှင်းနေယူဦးသိန်းတန်းဦးသတင်းစာဆရာဦးစီသူအောင်မြင့်တို့ကိုလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်အရင်ဆုံးအနေနဲ့ကတော့ဒီလိုအမှုခင်းနေရဘလောက်တိုင်းတာတွေစိုးရင်စရာအခြေအနေမှာရှိနေလဲဆိုတာကိုဒီဆွေးနွေးမဲ့ပုံကူရဲ့အမြင်ကိုအရင်ကျွန်တော်ကြားချင်ပါတယ်အခုကကျွန်တော်တို့ဟိုကြားတော့ဆိုလို့ရှိရင်ရန်ကုန်လိုမြို့ကြီးမှာတော့မှညာမိုးချုံရင်ဟိုအသွားလာဆင်ခြင်မှုပြောတာမျိုးတွေနောက်တက္ကစီငားတယ်ဆိုရင်တော့မှဒီကားသမားအပြင်လူဘိုတယောက်ကားထဲမှာပါနေရင်ခီးတယ်ကမလိုက်ရဲတာမျိုးနောက်ကားသမားကလည်းခီးတယ်ကတယောက်ထဲမှာပုံနေလို့ရှိရင်လိုက်ဖို့တွန်းဆုတ်တာမျိုးဒီလိုအသေးဖွဲလေးကိစ္စတွေကနေအစဒီလေးလောင်းမြန်လူသတ်မှုဖြစ်တာမျိုးတွေနေကင်းချောင်းတော့ဓမြတိုက်သွားပြီးမပေါ်တဲ့အမှုမျိုးတွေဒီလိုမျိုးအမှုကြီးတွေအထိဖြစ်နေတဲ့အတွက်လဲဟိုစိုးရင်ကြောင်းကြမှုတွေရှိနေပါတယ်ဆိုတော့ဒီရှင်းနေဦးသိန်းတန်းဝင်းအမြင်ကိုအရင်ကြားချင်ပါတယ်ဒီလိုရာဇဝတ်မှုအကြီးသေးတွေဖြစ်နေတာတွေကဒီအရင်ကတည်းကအခုဘလောက်ထိများပုံများလာနေသေးလဲခင်ဗျဟို
တိတိသာသာတော့ညားလာတာပေါ့ဗျာဘာဒါပေမဲ့ကျွန်တော်စီးရဲတွင်းနဲ့ရာဇဝတ်မှုသူပြောတာကတည်းကထိုးကြတာဟုတ်ကျွန်တော်တို့တိုင်းပြည်ကဟိုအနည်း60လောက်ဆင်းရဲတွေနဲ့ခဲ့ရပြီးတော့တရက်ထက်တရက်ဆင်းရဲမွဲတည်လာတော့ယာစစ်မှုတွေကတနေ့တခြားပုံများလာတယ်။နောက်တစ်ခါရှိတဲ့ရဲတပ်ဖွဲ့အင်အားနဲ့ထိတိမ့်နိုင်ဆုံးကမမြဘူးဖြစ်တဲ့အခါမှာနောက်တစ်ခါဒီတာဝန်ခံထားတဲ့တာဝန်ရှိတဲ့လူတွေကတော့ဒီဟိုဒီလိုကိစ္စတွေကိုပြည်ပြည်ကြီးမလုပ်နိုင်တဲ့အခြေအနေတွေမှာကြောက်မှုလို့ပြည်ပြည်သားသားကြီးများလာတယ်လို့ကျွန်တော်တို့ထင်တယ်ဗျ။
โอเคเจซูอ่ะครับเนี่ยดิตะชั่วอ่ะแหละดิถอดปยาได้ใช่ป่ะเลยโหตะทินมีเดียတွေကမြန်မာနိုင်ငံမှာအရင်တက်ပေါ်ပြဝင်ရလာတာကြောင်းမှုခင်းတွေပုံများရလာတယ်ဆိုပြီးထင်ရတာမျိုးလည်းဖြစ်နိုင်တယ်လို့ပြောတာတွေလည်းရှိပါတယ်ဒီအမြင်ဟာဘယ်လောက်ဒီဖြစ်နိုင်ကြီးရှိသလဲဟိုသတင်းစာဆရာဦးစီသူအောင်မြင့်အမြင်ပြောပါဦးခင်ဗျာ
အဲ့ဒီဥစ္စာကျွန်တော်လည်းဟိုထောက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့အခုကျွန်တော်ကိုယ်တိုင်ပရင်းမီဒီယာလုပ်ငန်းလုပ်နေတဲ့ခါကျတော့သူတို့ကျွန်တော်တို့ဒီမှာဟိုသတင်းရင်းမြစ်တွေကဟိုလာတဲ့သတင်းတွေကိုပေါ်ပြရတဲ့ဒီမှာအဲတော့အများကြီးကျွန်တော်တို့ကပေါ်ပြရမယ်ဒါပေမဲ့ရောက်လာတဲ့သတင်းတွေကကျွန်တော်ရှာနိုင်ဖွင့်နိုင်တဲ့သတင်းတွေနေတဲ့ခါကျတော့ခုခင်သတင်းတွေဆိုတာကတော့အများကြီးရောက်လာတယ်အများရောက်လာဆိုတော့နေတွေကလည်းရောက်လာတယ်အခုဆိုပေါ်ပြခွင့်ရလဲဒီလိုလာရှိလာတဲ့ခါကျတော့ဟိုလူလူကြိုက်ပေါ့နော်အဲလူလူကြိုက်သတင်းတွေပါညာဆိုတဲ့နေရာမှာခုခင်ကလည်းသူကတမျိုးတမီအနေနဲ့ပါတယ်ပါတဲ့ခါကျတော့အဲ့ဒီသတင်းတွေအကုန်လုံးကိုဟိုစုပြုတ်ပြီးတော့မှပေါ်ပြတဲ့အခါကျတော့အဲအရင်ကလည်းစာရင်အဲဒီခုကြီးနေပုံများပြောင်းထင်ရတယ်ဒါပေမဲ့ဒီလိုပြောလိုက်လို့အရင်တော့လည်းအခုလည်းအတူတူပဲလို့ဒီလိုကျွန်တော်ဆိုလိုတာတော့မဟုတ်ဘူးဒါပေမဲ့အခုဖြစ်ပေါ်နေတဲ့အခြေအနေမှာဟိုမှုကြီးနေများလာတာတော့အမှန်တည်းကိုရတော့ဦးသိန်းသိန်းဦးပြောတာကိုကျွန်တော်ထောက်ခံပါတယ်အဲ့ဒါကတော့လက်တွေ့အခြေအနေပေါ့နော်ဒါပေမဲ့ဘယ်လိုမျိုးများလာကြလဲအရင်တော့အသိမဖော်ပြပဲနဲ့အခုမှကျွန်တော်တို့ဖော်ပြတဲ့အခြေအနေကဘလောက်တိုင်းတာဒီဆိုင်တယ်လဲဆိုတဲ့ဟာကကျွန်တော်တို့ဒီမှာတိတိကျကျစဉ်းစားလုပ်ထားတာတွေပါတယ်မရှိတဲ့အခါကျတော့တိတိကျပြောဖို့တော့နည်းနည်းတော့ခက်ပါတယ်ခင်ဗျာ
โอเคဟိုအခုကလည်းကျွန်တော်ကြည့်တာကတော့ဒီဟိုလူသတ်မှုတွေဒီရုပ်ပြက်ဆင်းပြက်လူသတ်ခံရတာတွေနောက်လူရက်တာတွေဒီနေကင်းချောင်းတော့ဓမြတိုက်တာတွေနောက်မွေးဆေးဝါးဆိုလဲအကြီးအကျယ်မိပြီမြဲဒါပေမဲ့လည်းလက်တယ်မပေါ်တဲ့ကိစ္စမျိုးတွေရှိနေတာကြောင့်ဒီလူတွေကစိတ်ပြက်တာရောစိုးရိမ်တာရောဟိုဖြစ်နေပုံရပါတယ်ဆိုတော့ဒီကိစ္စတွေကဒီရက်တက်ဖွဲ့လို့တာဝန်ရှိတဲ့အဖွဲ့အစည်းတွေအားနည်းချက်ကြောင့်လားဒီဟိုရှင်းနေဟိုဦးသိန်းတန်းကိုဆွနေပေးပါအောင်ခင်ဗျဟု
တ်ကဲ့ရာရက်တက်ဖွဲ့နဲ့ဒီဘဘလူငင်အားမမျှတာရှိတယ်လေနော်ကျွန်တော်တို့လူရှိရမှာရဲတယောက်ရှိရကျွန်တော်တို့မယုံဘူးရဟိုရဲတပ်ဖွဲ့ရာချုပ်တော်လဲတခြားလူတွေလို့ရတယ်အမှုအနေနဲ့မကဘူးကျန်တဲ့ VIP လမ်းကြောင်းလို့တရားရုံးတသိခဏနဲ့စတဲ့အချက်တွေရှိတယ်။နော်ဒီအဲ့ဒါအပြင်လုံလောက်တဲ့လက်နက်သက်ဆင်မှုလို့လေ့ကျင့်သင်ကြားမှုတွေအားလည်းပြည့်စုံစုံမရှိဘူး။အဲ့ဒီအတွက်တော့ကျွန်တော်တို့ဒီအုပ်ချုပ်ရေးတိုင်းကပေါ့နော်တရားဥပဒေစိုးမိုးမှုထိန်းသိမ်းတဲ့အပိုင်းကအားနည်းတယ်လို့ကျွန်တော်ယူဆတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဟိုနောက်တစ်ခုကလည်းဒီဟိုရန်ကုန်လိုမြို့ကြီးပြည်ကြီးတွေမှာဟိုအရင်နဲ့မတူဘူးပေါ့လေဒီပြည်ရင်းကပဲဒီရွှေပြောင်းနေထိုင်တဲ့သူဦးရေတွေဟိုပုံများလာတယ်အလောက်ကိုင်လာလောက်ကြတဲ့လူတွေလည်းပုံများလာနေတယ်ဆိုတော့ဒါတွေရောဒီအမှုခင်းတွေများလာတဲ့အကြောင်းရင်းအရင်တစ်ခုဖြစ်နိုင်လားဆရာဦးစီသူအောင်မြင်ဆွေးနွေးပါအောင်ခင်ဗျအ
ဲကျွန်တော်ကတော့ဟိုဘယ်တော့ကဆရာဦးသိန်းတန်းဦးပြောတာကိုလည်းကျွန်တော်ဟိုဖြစ်ဆက်ပြီးတော့ပြောချင်ပါတယ်အဲ့ဒီမှာပါလဲဆိုတဲ့ခါကျတော့ရဲတပ်ဖွဲ့ရဲ့စောင့်ဆောင်ရေးပေါ့ရဲတပ်ဖွဲ့ရဲ့စောင့်ဆောင်ရေးကဒီပြဿနာမှာဟိုစကားပြောလာတယ်ဆိုတာလဲအဲ့ဒါလဲအဲကျွန်တော်အမှန်ပဲလက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲတပ်ဖွဲ့ကအရင်စစ်အာဏာရှင်တွေလက်ထက်တုန်းကဆိုရင်ဒါတိုင်းပြည်ကိုဟိုအတိုက်ခံတွေလက်ထက်ကနေဖိနှိပ်ဖို့နိုင်ငံသမားနိုင်ငံရေးသမားတွေရဲ့အားတွေကိုဖိနှိပ်ဖို့လောက်သူကအဆုံးချခဲ့တာအဲ့ဒါတစ်ချက်ဒ ဒါဒါရည်ရွယ်ချက်ပေါ့နော်ဒုတိယတစ်ချက်ကရဲတပ်ဖွဲ့ကိုဖွဲ့စည်းတဲ့ဒီမှာလဲအကုန်လုံးအထက်ကနေစပြီးတော့မှစစ်မတော်ကတာဝန်ရှိတဲ့လူတွေကိုသူကဟိုထည့်သွင်းတော့ဖွဲ့စည်းထားတယ်အဲ့ဒီကနေပြီးတော့မှရဲတပ်ဖွဲ့ကိုချုပ်ကန်ခိုင်းတယ်ပေါ့နော်ကိုကွန်ထရိုးလုပ်ခိုင်းတယ်ဆိုတော့တကယ်တကယ်ကျတော့စစ်မတော်ရဲ့လုံခြုံနိုင်တဲ့လုံခြုံရမယ့်တာဝန်ဝတ္တရားနဲ့ရဲတပ်ဖွဲ့ရဲ့လုံရမယ့်ဟာနဲ့အများကြီးကွာခြားတယ်မပြောမဆိုဘာမှမဆိုင်ဘူးပေါ့နော်ဆိုတော့အဲ့ဒီလိုမျိုးတစ်ချက်လွဲမှားမှုတွေအခြေအနေရောက်မလို့ရဲတပ်ဖွဲ့ကမှုကင်းအနေနဲ့ပတ်သက်လို့ကျိုးတင်ကာကွယ်တားဆီးနိုင်တာတွေအပြီးတော့မှမှုကင်းဖြစ်လာရင်ပေါ်ထုတ်တာတွေနဲ့ပတ်သက်ရင်တော့အရေးကြီးအရန်ကိုလိုအပ်နေသေးတယ်နေကြရပေါ့နော်တကယ်ပုံမှန်ရဲတပ်ဖွဲ့တစ်ခုကရှိသေးရှိထိုင်မဲ့အနေထားအနေနဲ့နေကြရတယ်အဲ့ဒါကတက္ကနာပါဒါပေမဲ့ခုနကကိုအောင်လင်းပြောတဲ့မိကိုဖြေရမယ်ဆိုရင်တော့မှန်ပါတယ်ကျွန်တော်တို့ဒီမှာစီးပွားရေးတွေချွတ်ချုံကြလာလို့နောက်ပြီးတော့မှရှေ့ပြောင်းနေလာတဲ့လူတွေများလာလို့တကယ်ကိုဟိုဥစားဗါလဲအခက်ခဲအကျက်သေးတွေဒီလိုများလာလို့ရသမှုတွေကျူးလွန်လာတဲ့ကိစ္စတွေလည်းဖြစ်လာတယ်ဆိုရင်အဲ့ဒီကိစ္စကတော့ဒေါသစုကြည်ကိုယ်တိုင်ကအစုကိုယ်တိုင်ဝန်ခံရတာရှိပါတယ်။မှန်ပါတယ်အဲ့ဒီကိစ္စလည်းဒီတိုင်းပဲဖြစ်နေတာပါ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်အခုတော့ကျွန်တော်တို့ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေကိုလည်းကျွန်တော်အလှည့်ပေးခြင်းပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ဒီရန်ကုန်မြို့ကကိုစလိုက်ပွေကုန်းပါခင်ဗျာ။ကိုစလိုက်ပွေကုန်းလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အခုနှစ်ခုစလုံးပြောတဲ့ဥစ္စာကျွန်တော်လည်းလက်ခံတယ်။တုတ်တုံညာလည်းပဲကျွန်တော်တခုပြောချင်တဲ့ဥစ္စာကတော့ဘာဖြစ်လို့အဲ့လိုမျိုးဖြစ်နေရသလဲဆိုရင်တော့အဲ့လိုလုံနှကျူးလုံနေတဲ့သူတွေကကောင်းမွန်သော community လို့ခေါ်မှာပေါ့လူအတိုင်းဝိုင်းကမရှိလို့ပဲကျွန်တော်မြင်တယ်ပထမသူအတိုင်းဝိုင်းကဟိုသူ community ကမိသားစုကဟိုကောင်းမွန်သောမိသားစုမဟုတ်ပြီးရင်အဲ့ဒီမိသားစုကတောင်းမစုနိုင်ရင်လည်းပဲသူဇက်ကွဲရပဲဖြစ်ဖြစ်သူအဖွဲ့အစည်းကပဲ community ရလည်းပဲသူ့ကိုတောင်းဝန်စုနဲ့သူလည်းမရှိဘူးအဲ့လိုလေလွင့်နေတဲ့လူတွေဖြစ်တယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်အဲ့တော့ကျွန်တော်ဖြစ်စီနေဥစ္စာဘာသာဤပညာရှင်တရားအနေနဲ့ပြောချင်တဲ့ဥစ္စာကတော့ဒီဘာသာဤကဤလူငယ်လူရွယ်ကနေစပြီးတော့မှသူတို့ကိုအဲ့လိုမျိုးတွေမကျူးလွန်အောင်အသိပညာပေးတဲ့ community ကောင်းကောင်းလဲဟိုမရှိခဲ့ဘူးဥပမာခရီးရမှာဆိုရင်တော့ကောင်းတာတကူကတော့ Sunday school ကလေးကနေစပြီးတော့မှသူ community ရှိတယ်နောက်ပြီးလူငယ်အဖွဲ့ဆိုတာရှိတယ်နောက်ပြီးတော့အမျိုးသမီးအဖွဲ့ဆိုတာရှိတယ်လူကြီးအဖွဲ့ဆိုတာရှိတော့အဲ့မှာပညာတွေအမြဲဖလှယ်ပြီးတော့မှကောင်းဆောင်မှုကြီးရှိနေလူရတံဖိုးတွေအများကြီးသိခဲ့တယ်ဥပမာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကတင်းငင်းကြီးကလေးကသူခရီးယာဘုန်းကြီးကျောင်းမှာပဲသူဆန်းစကူးတွေပါတိတ်ခဲ့တယ်ဆိုတော့ကျွန်တော်တို့ဟိုဟာဟိုတချို့ဘာသာတွေကသူတို့ကောင်းမွန်သောလိုအပ်တဲ့ဟို community ကိုမဖန်တီးနိုင်လို့အဲ့လိုမျိုးလူတွေကဟိုလိဟာတော့တာလို့အဲ့လိုပဲမြင်ပြဟ
ိုဆိုတော့ဒီဟိုဇာတိတာပိုင်းမှာဒီဘာသာရေးတိုင်းဝမ်းအလဲဝိုင်းထိပ်ပေးမှဆိုရင်ဒီလောက်တော့မဖြစ်နိုင်ဘူးဆိုတဲ့သဘောပေါ့နော်
ဟု
တ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်ဒီတောတက်ရှင်တယောက်ဟိုပေးထားတဲ့ပေးစာတစ်ခုလည်းကျွန်တော်ဖော်ပြခြင်းပါတယ်ကျွန်တော်တို့ဒီ VOA ပြည်သက်တူဆိုပြီးတော့ကျွန်တော်တို့ပေးထားတဲ့စာတစ်စောင်ပါကိုရန်နိုင်ကျေးဇူးပြုပြီးဖတ်ပြပါဦးခင်ဗ
ျဟုတ်ကဲ့ပါမင်းမဲဇိုက်ဆန်ဆန်ဒေါက်တာလက်နက်ဒီနဲ့ရိုက်ကြနှက်ကြတက်ကြဖြတ်ကြတာတွေအမှုချမ်းစီတာတွေမဒိန်ကျင်လူတက်တာတွေရန်ကုန်တိုင်းအစိုးရရုံးတဲ့အထိလက်လုံပုံထောင်တာတွေအခုသတင်းတောင်းအုပ်တက်ခံရတာအပြင်းထန်ရိုက်နှက်ခံရတာဟာအစိုးရနဲ့ပြည်ထရေးကိုအကြီးကျယ်စိန်ခေါ်လိုက်သလိုတဲ့ပြည်သူတွေအတွက်လည်းစိုးရင်ရင်မက်ကိုကြော်လွန်နေပါပြီတဲ့တရားဥပဒေစိုးမိုးမှုအလွန်မှအားနည်းနေတဲ့ဆိုတာကိုလည်းမိမောင်းထိုးပြလိုက်တာပါပဲတဲ့ဒီကိစ္စတွေကဖြစ်နေတာနှစ်ပေါင်းလဲကြာပါပြီခုချိန်ထိလည်းထိရောက်စွာမဆောင်ရနိုင်ဘူးဆိုတာအဖြေကရှင်းနေပါတယ်တဲ့စီးပွားရေးစောင့်ဝတ်နေရေးတစ်ခုတည်းကြောင့်တော့မဟုတ်ပါဘူးလို့သူကပြောပါတယ်ဒုသားအရင်မြစ်ဆုံးရှုံးယုံတင်မကပဲဆိုရရန်တရားကြီးရဲ့အီချင်းကလည်းအကြီးကျယ်ကိုကြာစင်းသွားပါတယ်ဥပမာပြဿနာတစ်ခုဖြစ်လို့ရဲကိုခေါ်လိုက်ပြီးဆိုပါစို့ရောက်လာတဲ့ရဲတွေကိုယ်တိုင်ကသူတို့ကိုသူတို့ယုံကြည်မှုအပြည့်နဲ့တတိရှိရှိရဲရဲတင်းတဲ့ဥတွေပေါင်းတွေကမဖြေရှင်းနိုင်ကြဘူးမဖြေရှင်းရဲဘူးဘာဖြစ်လို့လဲဆိုတော့ရဲတွေဟာအကြီးချင်းတွေကြာဆင်းနေလို့ဥတွေကိုနားလည်မှုနည်းပြီးတော့မလုတ်တက်မကင်တက်တာရဲ့တကအဓိကဒါရဲတဲ့အဓိကချက်ကတော့ကိုယ်လိပ်ပြကိုယ်မလုံတာပဲလို့ပြောပါတယ်နိုင်ငံတကာနိုင်ငံမှာပြည်သူတွေတီးပြည်သူတွေကတိဆောက်တာဆိုပေမဲ့အဲ့ဒီပြည်သူတွေကိုရှေ့ဆောင်လမ်းပြကောင်းတဲ့အစိုးရရန်တရားကြီးကောင်းဖို့လိုပါတယ်ခုထက်တည်းတော့အစိုးရဟာခေါင်ကမိုးလုံနေပေမဲ့တစက်မိတ်အမိုးအကာတွေကမလုံကြသေးတော့ခြတန်ကြွက်တန်လေတန်မိုးတန်ကတော့အကြီးကျယ်ခံနေရအောင်ပါပဲလို့ဆိုထားပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စောင်ကတော့ဒီကျွန်တော်တို့ကိုမျိုးခိုင်ဆိုပြီးတော့ပေးပို့ထားတာပါမိုက်တန်စင်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါ ရဇဝိမှုကင်းသတင်းတွေနှိမ့်စင်ရဆက်ဖြစ်နေတာဒုစရိုက်မှုတွေဖြစ်ပွားနေတာဟာအဓိကပညာရေးကြောင့်လို့ယူဆပါတယ်အတက်ပညာအသိပညာနှိမ့်ကြတော့ပညာရဲ့တစ်ခုနဲ့တမွေးကြောင့်မလုံနိုင်ဘူးဆိုလိုတာကငွေကြေးတက်နိုင်တဲ့လူနည်းစုရဲ့သားသမီးတွေကလွဲရင်တာမန်လူဒန်းစားနဲ့အောက်ခြေလူဒန်းစားရဲ့သားသမီးတွေပညာသင်ကြားခွင့်မရတဲ့ယနေ့မြန်မာနိုင်ငံရဲ့ပညာရေးကအလုံးကိုင်းကောင်းကောင်းတစ်ခုရဖို့မလွယ်ပါဘူးအောက်ခြေအလုပ်တွေလောက်ပဲရတယ်လူနည်းစုလောက်ကကောင်းမွန်တဲ့ပညာသင်ကြားခွင့်ရလို့အဆင်ပြေတာကိုမဆိုလိုပါခင်ဗျာလို့ကိုမျိုးခိုင်ကရေးသားထားတာ
ပါဟုတ်ကဲ့ကျေးဇူးပါခင်ဗျာအခုဆက်စပ်ကိုစလိုင်းပွေကုန်းလဲဆွေးနွေးသွားပါတယ်ဟိုနောက်တစ်ခုကလည်းအာနာပိုင်နေရအခုမကြသေးရင်ဒီဖြစ်တဲ့အမှုကင်းကြီးတွေနဲ့ဆက်နွယ်ပြီးတော့မှတ်ချက်ပေးရတယ်ကျွန်တော်တို့ကြားရပါတယ်ဒီမှုကင်းတွေကြာဆင်းဖို့လူလူကလည်းဝိုင်းပြီးကူပါဆိုပြီးတော့ပြောပါတယ်ဆိုတော့လူလူအနေနဲ့ရောဘာတွေလုပ်နိုင်မလဲဆက်စပ်စလိုင်းကိုစလိုင်းပွေကုန်းပြောသွားတယ်လို့ပြောလေဒီ community ပိုင်းကဒီလူမှုအတိုင်းဝိုင်းကြားဝိုင်းပြီးဇာတိတာပိုင်းကိုပဲ့ကင်နာမျိုးကအစပေါ့လေနောက်ပြီးတော့ဒီဆက်စပ်ကလည်းပညာရေးမှာဟိုဟိုဇာတိတာပိုင်းကိုတက်မှတ်နိုင်တဲ့ကိစ္စမျိုးအဆုံးပေါ့လေဘယ်လိုမျိုးလူလူဘက်ကရောပဲဖြစ်ဖြစ်နောက်ပြီးတော့ဒီဟိုသက်ဆိုင်ရာလူမှုအတိုင်းဝိုင်းရပဲဖြစ်ဖြစ်လုပ်ပေးနိုင်တာဘာတွေများရှိမလဲဆရာဦးသိန်းသန်းဦးအမြင်ပြောပါအောင်ခင်ဗျာ
ဆရာကျွန်တော်ကတော့လူလူကလူလူတာဝန်သိမရှိဘူးထင်တယ်ဗျဟိုလူလူကပူပေါင်းရမယ်ဆိုတော့မှန်ပါတယ်ဟိုခပိုင်နဲ့ပြီးဝိုင်းဖန်တာပေါ့ဗျာနော်ဒီတိုင်းပြည်မနေတရားဒုက္ခပြင်လုတ်တာနောက်တရင်ပေးတာပေါ့နော်ဆိုတော့ဒါမျိုးတွေကလုံနေတယ်တို့ရတယ်ခုဟာကရာဇဝမှုတွေကတနေ့တခြားများလာတယ်ဗျောင်ကြကြကျူးလွန်တယ်မျိုးကြီးမှာအဲ့တော့အဓိကတာဝန်ရှိတာတော့ကျွန်တော်မြင်လာတော့ခုနကဝန်ထမ်းအားမမြင်လာဘူးဒါကျွန်တော်တို့ကိုချင်းစာပါတယ်တို့တို့ရက်တက်ဖွဲ့ပေါ့နော်ရက်တက်ဖွဲ့ပြီးလို့ရှိရင်တက်ဆိုင်ရာတိုင်းနယ်ပြည်နယ်မှာဒီကိစ္စကိုကင်တွယ်ရတဲ့နယ်လုံးဝင်ကြီးတာဝန်ရှိတယ်အဲ့တော့သူပြီးလို့ရှိရင်ပြည်ရေးရတာဝန်ရှိတာပေါ့ဗျာဒီကိစ္စတွေသူတို့တာဝန်ခံတာသူကတော့နောက်တစ်ဆင့်မှာသူ white တာဝန်ရှိတာပေါ့သူကအစိုးရဖြစ်နေပြီမဲ့ဒါပေမဲ့သူကပြည်ရေးယူသူကင်ခွင့်မရှိဘူးလေအဲ့တော့ဒါတွေကအဲ့ဒီဟာတွေကတာဝန်ယူမှုတာဝန်ခံမှုရှိရမယ်ဗျဒီလိုဖြစ်နေတဲ့ကိစ္စတွေကိုအာဟိုဘုဟိုအလွယ်ကျွဲချပြီးတော့ဒါဖြေဖို့ဖြစ်စင်မဲ့ပြောလို့မရဘူးမပေါ်တဲ့အမှုကြီးတွေရှိတယ်ဒါဘယ်လိုလိုက်မလဲဘယ်လိုပူပေါင်းဆောင်ရွက်မလဲလူလူကိုပညာပေးလို့လူလူပူပေါင်းပါကမှန်ပါတယ်ဟိုတရားခံထွက်ပြီးခိုးရင် wifi နာတို့ဗျာနောက်တော့မတင်ငါဘွာရှိရင်တရင်ပေးတာတို့ပူပေါင်းပါဝန်တာလူလူခန့်ခန့်နာတယ်လို့ပါတယ်အဲ့တော့ကျွန်တော်မြင်တာကတော့လူလူတယ်လုံခြုံရေးတာဝန်ရှိတဲ့လူတွေတော့ကျွန်တော်တို့တကယ်ကိုချွတ်ချုံကြယူရင်းပျက်စီးနေတဲ့အာမခံချက်မရှိတဲ့ပညာရေးစနစ်ကိုပြုပြင်ရမှာတိုင်းပြည်မှာလှုပ်ခင်းကင်ကင်းနေတဲ့တမအဝါစီကလုံငန်းနေပေါ်ပေါက်အောင်လုပ်ပြီးကပိုအဓိကကြတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဦးစစ်သူအောင်မြင့်အမြင်ရောခင်ဗျာဒီလူလူကဒီမှုခင်းကြစင်းရင်မှာဘလောက်တိလှုပ်ပေးနိုင်တဲ့အတိုင်းအတာရှိမယ်လို့ယူဆလဲ
အဲ့လူလူဆိုတာကကိုရတော်ကပြောတဲ့ဟာဆိုရင်ဟိုဘာသာရေးဆိုင်ရာအတိုင်းဝိုင်းရောတခြားသောအချက်လက်တွေရောအကုန်လုံးကိုခြုံပြီးတော့ပြောမယ်ဆိုရင်အဲ့ဒါအများကြီးအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကဒီစစ်အာဏာရှင်တွေအောက်မှာအခက်တကချွချုံကြခဲ့တာပါလူမှုရေးမှာလည်းချွချုံကြခဲ့တယ်ပညာရေးမှာလည်းချွချုံကြခဲ့တယ်ခြားသောနေရာအမျိုးမျိုးမှာဟိုချွချုံကြခဲ့တဲ့အခါကျတော့ပြဿနာပြတဲ့ပေါ်တိုင်းမှာဟိုဘယ်တစ်ခုဘယ်တစ်ခွက်ကြောက်မလို့ဖြစ်တယ်လို့အဲ့လိုကျွန်တော်တို့ပြည်ပပြောလို့တော်တော်ခက်ပါတယ်အားလုံးကဆိုင်ပါတယ်ကျွန်တော်တို့ပြောလို့ပညာရေးအဆိုင်လို့ကျွန်တော်တို့ကဘာသာရေးဘက်တွေနဲ့လည်းဆိုင်ပါတယ်ပြီးတော့မှတော့အခုလိုအမှုခင်းတွေဖြစ်လာမယ်ဆိုရင်ကျွန်တော်ကစာတောင်းပါပြောသွားတာဟိုကျွန်တော်တော်တော်လေးကိုသဘောကျပါတယ်ကောင်းလဲကောင်းပါတယ်ဒီပြောတဲ့ဟိုဒီပြောတဲ့ပုံကတော့ဒီလူဖွဲ့စည်းတစ်ခုလုံးမှာအဲ့လိုစံရင်စံညွှန်းနေသေးချာဖြစ်အောင်ပြုပြင်ထားတာတွေချင်းပေးထားတာတွေအဲ့ဒါတွေမရှိတဲ့ခါကျတော့ဟိုအချင်းကြီးအမျိုးမျိုးကြောင့်နေသူကပေါ်လာတာဒါကြောင့်မလို့အခုလိုဟိုဖြစ်တဲ့ကိစ္စမျိုးတွေမှာလူတို့ကလည်းပူပေါင်းပါဝဲရမယ်လူတို့ကဘယ်လိုနည်းနဲ့ပူပေါင်းပါဝဲရမလဲဆိုတော့ကျွန်တော်ဟိုဆရာပြောသလိုပေါ့ကျွန်တော်နိုင်ငံတကာမှာလေ့လာဘူးတဲ့ဟာကတော့ဒီမှုကင်းတွေပါလေတားဆီးနေနေတဲ့ဒီမှာဒီလူတို့ပူပေါင်းပါဝင်တော့မှုကင်းတားဆီးနေနေရကသာလေသူကဟိုလောကဖြစ်ရောက်မှုရှိတာပေါ့ဥပမာဆိုတော့လူကမှုတစ်ခုဒီမှာဖြစ်သွားတယ်ဟုတ်ပြီဒီဥစ္စာ CCTV မှာတွေ့တယ်သူမဟုတ်ဟိုမှတ်မိတဲ့လူကသူကပုံကြောင်းကိုပြောပြရမယ်အဲ့ဒါကိုတနင်္ဂနွေလုံးကိုဖျက်ချီလိုက်တယ်ဆိုတာနဲ့ဒီလူတို့ကဘယ်တော့မှသူကမကြောက်ရွံ့ဘူးချက်ချင်းကိုသူပြောမှာပဲသူမဟုတ်တဲ့အချက်လက်ကိုကြီးညာလိုက်တယ်ဆိုတာနဲ့အဲဒီလူလူကနေပြီးတော့မှအဒီလူပဲဝိုင်းနားမှာဒီလူကတဲနေတယ်ချက်ချင်းသူပြောမှာပဲအဲ့လိုပါဝင်လာဖို့ဆိုတာကဒီတိုင်းကြီးတော့မဖြစ်နိုင်ဘူးအဲ့ဒီပြောတဲ့ဒီလူလူတွေကိုအကာအကွယ်ပေးနိုင်တာလေဒီပြည်လူလူကနေပြီးတော့ပေါ်ထုတ်လိုက်တဲ့ခါကျရဲ့ဒါသူ့အတွက်လည်းကောင်းကျိုးတိုင်းပြည်အတွက်လည်းကောင်းကျိုးဖြစ်တယ်ဆိုတာကိုဒါအစိုးရအဖွဲ့ကြီးကလည်းပေါ်ဆောင်နိုင်ပေးတာလေအဲ့လိုကြီးအများကြီးလိုတယ်ဆိုတော့ဒီလိုမရှိဘဲနဲ့ဆိုရင်ဆိုတော့ကိုယ့်အရှိမဟိုရိုက်ပြီးတော့လူတွေကတော့ကိုယ့်အရှိမဟိုကျွန်တော်တို့တလောတော့ဆိုဖြစ်သွားတယ်အပိုင်းနဲ့ဒီကိစ္စဖြစ်တယ်လူတယောက်ကအော်တယ်အဲ့ဒီအော်တဲ့ဟာကိုအပိုင်းနဲ့ကဝိုင်းပြီးတော့မှအသူ့ကိုဝိုင်းပြီးတော့မှအရန်ကိုဝိုင်းပြီးတော့ရိုက်နှက်ကြတာပါညာဖြစ်တော့သူတို့တိုင်းပြီးဖြစ်ပြီးတော့ခါနဲ့ဖြစ်နေရှိတယ်ဆိုတော့ခါကျတော့ ဒီလူလူပူပေါင်းပါဝင်လို့ဆိုတဲ့ဟာကတစ်ဖက်ကအစိုးရရဲ့လူတိုင်းဝိုင်းရဲ့သူတို့တွေကိုအကာအကွယ်ပေးမှုရဲ့စနစ်တစ်ခုလုံးကိုပြောင်းပြီးတော့လုပ်တော့မှသာပါဝင်နိုင်လို့ရမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီတော်တာရှင်ဟိုဆက်သွယ်ထားတဲ့လူတွေကိုလည်းအလှည့်ပေးခြင်းပါတယ်။ဟိုတခုကတော့ဟိုဟိုကတန်ကတော့တပါးပါသူကတော့အရှင်စာရိုက်တာ AR တိုင်းရဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးခြင်းလို့ဆိုပြီးဆက်သွယ်ထားပါတယ်အရှင်စာရိုက်တာဆွေးနွေးနိုင်ပါတယ်ဖေဟာ
ဦးစင်းပြင်နာကတော့ပညာရေးမှာအခုပရိဒီနဲ့ပတ်သက်ပြီးတော့ဟိုမူလာရန်အလေရန်အထက်တန်းလောက်ပါတယ်ရလीသင်သင်သင်တိုက်တဲ့တက်တင်တက်ထိုက်တဲ့ဒီဥပရိနဲ့ဆိုင်ရာတွေကိုနားလည်အောင်သင်ယူတွေထည့်ပြီးတော့ဓာတ်ထမ်းပေးသင့်တယ်လို့ထင်တယ်ဥပဒေနဲ့ပတ်သက်လို့ရှိရင်တော်တော်များများကပညာရေးထဲမှာလည်းဟိုမပါလာပဲဥပဒေကြီးပဲတည်တံ့ဟိုယူတဲ့လူကြမှာဥပဒေကြောင့်နားလည်တဲ့အတွက်လည်းဒီအားနည်းချက်တွေရှိတယ်လို့ယူဆဥပမာဘာသာရေးမှာတော့သူကပါတယ်အာပါဏာတိပါတာအသက်မသက်နဲ့ဆိုပေမဲ့ဥပဒေမှာကျတော့သူကဒုသတ်မှုဆိုရင်အာ300နှစ်အာနှိမ့်ညင်းတဲ့နိုင်ဖက်မှုဆိုပါပုံမှန်တွေအလိမ်လည်မှုဆိုရင်တော့420အဲ့လိုမျိုးတွေကိုအမတီနဲ့ဟိုတည်တင်တိထိုက်တာလေးဒီပေါ့လေဒါဟိုဟိုတချို့ကလည်းဒီထောင်ထဲရောက်မှဒီပုံမှတ်တွေနားလေတလို့ဖြစ်နေတယ်တွေ့ရဥစဉ်ဒီပသိမ်ထောင်ထဲကိုတရားစခန်းပြတော့လေအဲ့တော့မှလူချင်းချင်းဆက်ဆံတာပုံမှတ်တွေနဲ့ပဲပြောဆိုဆက်ဆံပြီးတော့မှဟိုပုံမှတ်တွေနဲ့ဥပဒေအကြောင်းကိုနားလေသဘောတရားတွေတွေ့ရအပြင်ကလူတွေကအဲ့ဒါနဲ့ပတ်သက်ရင်ဘာမှဟိုပညာရေးတဲ့ဟိုကမသိလာတဲ့အတွက်ကိုဒီယုံတွေခတ်တွေကနာတွေတရားရုံးนี่အင်မတန်ကြောက်ပြီးဥပဒေနဲ့ပတ်သက်ရင်ဘာမှမတွေ့ရဲမထီရဲမသွားရဲမလာရဲတဲ့နေသားမျိုးတွေတွေ့နေရပါ
တယ်။ဒါမှမ
ဟုတ်ဦးစဉ်ဆွေးနွေးခြင်းလည်းအဲ့ဒါလေးပါ
။ဒါမှမဟုတ်ကျေးဇူးပါ။ကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုကနောက်တူလည်းရှိနေပါသေးတယ်။မောင်တတနာပါကိုမောင်တတနာဆွေးနွေးနိုင်ပါတယ်ခင်ဗျ။
ဟုတ်ကဲ့။အခုရကျွန်တော်နိုင်ငံကတရားဥပဒေစိုးဥလဲတော့အဲရာသုံးဥပဒေထုရောနေတာလေ။အဲချက်ရချာဆောင်ဥပဒေထုရောနေတယ်ဒီစားအတီးကဒီတဲ့ရရနေပြီးတော့တီးကြချက်နေတယ်ဒီတည်းရဆူကအောင်းအောင်ရှိနေတယ်ဒီတည်းရကာကွယ်ဥစည်းချုပ်အောက်ကိုရောက်အဓိကကဟိုဒီတည်းရအဆူရအောက်ကိုရောက်သွားပြီဆိုလို့ရှိရင်အဆူရရဲ့စီမံခံစားမှုကိုဒီတည်းရလက်ကျေးပါရတယ်ဆိုတော့ရတဲ့အခါကျတော့အဆူရအနေနဲ့နိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့ဒီဒီတည်းဒီရဲကိုအစင်းချင်းမြင့်တင်လိုက်တယ်အများကြီးရမယ်နောက်တစ်ခါအဆူရဒီသူကထောက်ခံထားတဲ့ဒီသူရဲ့ဥရောဆောင်ရမှုအများကြီးရမယ်ဥပမာကျွန်တော်တို့ဒီအမေရိကန်ဝါဆိုလို့ရှိရင်ရဲတွေကတောင်ဒီကရဲတွေကတော့တော်ရဲဆိုတာတော့ဒီသူရဲ့အကူအညီကိုအခုခက်တစ်ခုရှိရဆိုကြရင်ဒီသူရဲ့အကူအညီတို့ယူရတယ်။ဟိုကကျွန်တော်တို့ရှိမှာဆိုလို့ရှိရင်ထောက်ပေါက်ကြီးတယ်။ကြီးရဆိုလို့ရှိရင်ရဲကတိတ်တက်ဆဲသူကတောက်ဝင်လေးလိုက်ရတယ်။ဘာလဲရပြီးတော့အဒီလူတွေ့ဦးသလား။အတွေ့ဦးကျွန်တော်တို့အကြောင်းကြားပါ။ဆိုတော့ဒီသူရဲ့အကူအညီတို့ရယူတယ်။နောက်တခြားကုကင်းနေမှာလည်းထိုးလေးလကောင်းပဲ။အဲ့ဒါဒီဟို TV ရနေဆိုပြတယ်။အဒီလူတော့မလို့ဝမ်းတက်ထုတ်ထားတယ်ဒီသူကအာခုကျွလွန်သွားတယ်တွေ့ရအကြောင်းကြားကြအောင်ဆိုတော့ပြည်သူရဲ့အခုညီတို့ရောက်ကြတုံးနိုင်ငံကအဲ့ဒါဒီမရှိပြည်တိုင်းကသကားကလေးဥစည်းချုပ်အောင်ပါပဲဆိုတော့နေနေတဲ့ခါကျတော့ကားကလေးဥစည်းချုပ်ကခိုင်းတာပဲသူတို့တို့ရ
ဟ
ုတ်ကဲ့သူကရောတီချိုင်းကင်းလို့နေတယ်သူကအဲ့ကြောင့်လို့အခုကစစ်သားရတနာတို့ကသူကဘယ်လိုညင်လဲဆိုလို့ရှိရင်အစိုးရအားနဲ့ချက်လို့ညင်ကြတယ်ဟိုကတော့သူတို့ညင်လာတော့အစိုးရအားနဲ့ချက်ပေါ့အစိုးရရဲ့အောက်ကကြည်တယ်ရရောက်သွားတယ်ဆိုလို့ရှိရင်ဒီရာသမုန်တဲ့ငယ်ဒီဖုန်ကကြဆင်းနေတာတော်တော်ကြီးကိုတရားဥပဒေစိုးမိုးကြီးကတော်တော်ကြီးကိုခိုင်မာလာနိုင်တယ်လို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ဒီမှာဟိုတော်တာရှင်တချို့ဒီ Facebook မှာပဲကျွန်တော်တို့ message တွေပို့ထားတာလေးတွေလည်းတချို့အချင်းချင်းကြီးဖတ်ပြပေးမှာသူတို့ကလည်းတိတ်တော့မရှိပါဘူးတယောက်ကတော့ဒီ charity ဆိုပြီးတော့ account name နဲ့ရေးထားတာတော့သူကတော့စီးပွားရေးကြောင့်ရောတရားဥပဒေစိုးမိုးမှုနည်းပါးတာကြောင့်ရောစေသမားတွေပေါ်လာတာကြောင့်ကြောင်ရောမှုခင်းနေပေါ်ရပါဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့တေချိုဘာစားဆိုတဲ့အကောင့်မှာသူကတော့အရှင်းဆုံးနဲ့အတူဆုံးပြောရရင်တဲ့ဦးသိန်းစင်ရဲ့စေနာမြတ်တာကြောင့်လူငင်းချမ်းသာဝင်းကဒီတခိုးချိုးတွေလွတ်ထားလိုက်လို့ပါတဲ့အခုပြည်သေးကလည်းပဲစစ်တပ်လက်အောက်မှာပဲရှိနေပါသေးတယ်တဲ့ဒါတော့ဆော့ဆော့ကိုမောင်တသနာပြောသွားတာနဲ့တော့ခက်စစ်စင်မှာနောက်ကွယ်ကလက်မဲကြီးကိုဖောက်ထုတ်နိုင်ရင်တော့အဖြေကရှင်းပါတယ်လူငင်းချမ်းသာဝင်းနဲ့လွတ်လာတဲ့သူတွေစင်းပြန်ပြုစုပြီးအစိုးရအနေနဲ့ဒီလူတွေကိုအလေးထားစောင့်ကြည့်တင်တယ်လို့အကြံပြုရပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီလိုတချို့ဟိုရာဇဝတ်မှုနဲ့ကြာနေတဲ့အကျဉ်းသားတွေကိုလူငင်းချမ်းသာဝင်းတွေပေးပြန်လွတ်နေတာကြောင့်အခုလိုရာဇဝတ်မှုခင်းတွေပုံများနေတယ်ဆိုပြီးတော့အပြစ်တင်တာတွေလည်းရှိပါတယ်ဒါရောဘလောက်အထိမှန်ပါသလဲဟိုရှင်းနေဦးတင်တန်းကိုဆွေးနွေးပေးပါဦးခင်ဗျာ
ကဲဒါအတိုင်းတာတစ်ခုတည်းတော့မှန်တယ်လို့ပြောမှာပေါ့ဗျာကျွန်တော်တို့ဒီကမာကြီးဘိန်းစိန်ဟိုဝင်းကျုပ်ဘောကတကြိမ်နောက်တစ်ခါဟိုတပ္ပရာကြီးရှင်တဲ့တကြိမ်ဟိုဒုညချမ်းလာပြောလို့တင်မြင့် တင်ပြင်းကကျွန်းနေကြတာပဲနှစ်ခါလုံရင်းချတိုင်းဝင်ရကြမ်းတထွက်လာတဲ့ခါကျတော့နောက်ဆုံးမှာရင်းရကိုတတ်ပြလိုက်တဲ့ဒီလုံနိုင်တာပေါ့လေအဲ့တော့ဒစိတပိုင်းတော့မှန်တယ်လို့ပြောမှာပဲပြီးတော့ကျွန်တော်တို့နိုင်ငံရဲ့အာဏာရှင်စနစ်အောက်မှာနေကြရတော့ဒီအချင်းဥစည်းဆိုတာကလည်းပဲဟိုထောင်ကပြုရင်ပြုဖို့မဟုတ်ဘူးဗျာပိုးဆိုးအောင်ပေါ့နော်တခိုးကိုဓမြဖြစ်အောင်နော်ဓမြကိုတပုံဖြစ်အောင်လေ့ကျင့်တဲ့နေရာတွေပဲရဲဆက်ဆက်ဖိနှိပ်ချုပ်ချယ်မြင်ပန်းတော့ဒိုင်းဖိုင်နယ်ကိုခေါ်တဲ့ဟာပေါ့ဗျာအဲ့တော့အချင်းချင်းပေါင်းတွဲဗနာတပိုင်းရဲ့ဖိရင်လက်ထောက်ချဒါလူတွေဖြစ်တဲ့အခါကျတော့အဲ့လိုလူတွေကအလွယ်တူခဏခဏပြန်ထွက်လာတော့လက်ရင်ပြီးတော့ထောင်လိုက်မကြောက်ဘူးညာတောင်းလူချင်းတောင်းလာအောင်မှာပဲဆိုပြီးတဲ့အနေထားနဲ့လုတ်တာလုတ်တဲ့အနေထားလေးတော်တော်များများရှိတယ်လို့ကျွန်တော်တင်ပြရဲ့နမူနာကြည့်ပြီးတော့ကျွန်တော်တော့စတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဒါနဲ့ပတ်သက်လို့ကျွန်တော်တစ်ဆက်တည်းဒီဆရာဦးသိန်းသန်းဦးထောက်ပြတဲ့အချက်တစ်ချက်ကိုကျွန်တော်တို့တောထရှင်တယောက်စာရေးထားတာလည်းကျွန်တော်ဖော်ပြခြင်းပါတယ်ဒီနေရာမှာကိုရန်ပြေဆိုပြီးကျွန်တော်တို့စာပို့ထားပါတယ်ကိုရန်နိုင်ရပဲဖတ်ပြပါဦးမယ်
ပင်နိုင်ငံမှာမဆိုတရားဥပဒေကိုစိုးမိုးမှုရှိပေမဲ့လည်းဒုစရိုက်ကျူးလွန်တဲ့သူအနည်းနဲ့အများဆုံးလို့ရှိပါတယ်တရားဥပဒေစိုးမိုးမှုပိုရှိတဲ့နိုင်ငံမှာဒုစရိုက်မှုနည်းတာကိုတွေ့ရပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒုစရိုက်မှုတွေများပြားလာတာဟာစီးပွားရေးကြောင့်မဟုတ်ပဲတရားဥပဒေစိုးမိုးမှုနည်းခြင်းကြောင့်သာဖြစ်ကြောင်းဦးစွာပထမသုံးသပ်ရပါတယ်ဒုစရိုက်မှုတွေကျူးလွန်တဲ့သူဟာတရားဥပဒေရဲ့အေးအေးယူမှုအေးအေးယူခံရမှုကနေလွတ်နေမဲ့ဆိုရင်အချောင်ရလိုစိတ်ရှိတာအနိုင်ကျင့်ရန်ကားခြင်းစိတ်ရှိစိတ်တွေကသူတို့မှာအမြဲဖြစ်နေပါတယ်စီးပွားရေးဘလောက်ပဲကောင်းနေပါစေသူတို့အဲ့ဒီစိတ်များရှိတဲ့သူတွေဖြစ်ကြပါတယ်အသေးစားဒုစရိုက်ကျူးလွန်သူတွေကိုတော့လွန်ခဲ့တဲ့နှစ်20 25နှစ်လောက်ကဆိုရင်ရဲတပ်ဖွဲ့ကလူတွေကလူသွစီးရင်ဝင်တွေကိုသက်ဆိုင်ရာနေမီတွေအလိုက်မှတ်တမ်းထားပြီးတော့နေမီလူသွထိန်းတွေကမူခင်ဖြစ်တာနဲ့တပြိုင်တည်းချက်ချင်းဖမ်းဆီးရေးယူဆောင်ရွက်နိုင်ခဲ့ကြပါတယ်ဒုက္ခရဲတပ်ဖွဲ့အနေနဲ့တရားဥပဒေစိုးမိုးရေးအတွက်လုပ်ငန်းဆောင်ရွက်မှုအားနည်းချက်တွေရှိနေတာတွေ့ရပါတယ်ထို့သူဒုစရိုက်တမားများကိုထောင်ချရုံတစ်ခုတည်းမဟုတ်ပဲထောင်တွင်းပညာပေးခြင်းအသက်မွေးဝမ်းကြောင်းသင်တန်းများထောင်တွင်းမှာသင်ကြားပေးပြီးတော့ထောင်ကားလွတ်တဲ့အခါအလုပ်ခွင်ကိုတန်းဝင်စေတဲ့စီမံချက်တွေကိုလည်းလှုပ်ဆောင်မှသာစိတ်ဓာတ်များပြောင်းပြီးတော့အလုပ်ကိုင်မရှိခြင်းကခင်းလို့ပြီးတော့နောက်တဖန်ဒုစရိုက်မှုကျူးလွန်တာတွေမဖြစ်နိုင်တော့မှဖြစ်ကြောင်းသုံးသပ်တင်ပြလိုပါတယ်ဆိုပြီးတော့ရေးထားပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီအတန်း final ဆွေးနွေးထားတယ်ကျွန်တော်တို့ချမ်းပြည်တောင်ပိုင်းကကိုဦးကဆွေးနွေးထားတာတခုလည်းရှိပါတယ်ကျွန်တော်တို့အစီအစဉ်အချိန်သိမ့်မချန်တဲ့အတွက်သူ့အတန်း file ကိုလည်းဟိုထုတ်လွှင့်ပြခြင်းမသေးဘူ
းဟုတ်ကဲ့ VOE မင်္ဂလာပါဗျကျွန်တော်ချမ်းပြည်တောင်ပိုင်းကကိုဦးပါကျွန်တော်တို့ဒီညအခုဆွေးနွေးမယ်ဒီအမှုအခင်ကိစ္စတွေတရားဥပဒေမစိုးမိုးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်အရင်ဆုံးကျွန်တော်စဉ်းစားမိတာကတော့ဒီကိစ္စတွေကသူကလုံရဲလို့လုံနေတဲ့လူတွေရဲ့လုတ်ဆရာမရှိလို့လုတ်နေတဲ့လူတွေဆိုရင်ကျွန်တော်နှစ်ပိုင်းတော့တွေ့ပါတယ်။အဲ့မှာကျွန်တော်အချက်၃ချက်ပေါ့နော်။ရေကူအပြင်ကျွန်တော်ဆွေးနွေးချက်ပါတယ်။ဒီလိုကိစ္စမှာကျွန်တော်ပထမတစ်ချက်အနေနဲ့ကတော့ဟိုကျွန်တော်တို့ဒီစင်ကာပူကခေါင်းဆောင်ကြီးလီကွမ်ယူပြောတဲ့စကားတစ်ခုကျွန်တော်လည်းကိုးကားချက်ပါတယ်။သူကတော့ကို့မှာနေစရာအိမ်ငန်းတခန်းတော့မပိုင်တဲ့လူဟာဘယ်လိုမှမျိုးကြီးစိတ်မရှိနိုင်ဘူးဆိုတဲ့သဘောမျိုးသူစကားပြောမှုပါတယ်။ကျွန်တော်ကဒီလိုယူဆပါတယ်လက်ခံပါတယ်။ကျွန်တော်တို့ကိုမဘာမှ Twitter ဆရာ Member ဆရာပိုင်ဆိုင်မှုမရှိတဲ့လူရန်းစားတွေများလာတဲ့လေလေသူတို့ဟာဒီမျိုးချစ်စိတ်ဘာမှတခြားဘာကုန်မှသူတို့ဒီလူကျင့်ဝတ်နဲ့ပတ်သက်တဲ့ကိစ္စတွေကိုစောင့်သိနေတာအားနည်းလေလေဖြစ်ပါတယ်နောက်ထောင်မကြောက်တမ်းမကြောက်လူရန်းစားတွေမွေးဖွားတယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ကဒါကျွန်တော်အခြေခံလူရန်းစားတွေစီးပွားရေးနဲ့တိုက်ရိုက်အချိုးကျနေပါတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ဒီ Rule of Law မှာ Law Enforcement နဲ့အရန်အားနည်းနေတာတည်တာပါတယ်ဘာဖြစ်လဲဆိုသူဒီသူကနှုတ်ခင်းအကြီးအမားကြီးတွေငေါလောမြန်လေးလောမြန်မွေးစေဝါတွေဒူးနဲ့တယ်နဲ့ဖမ်းမိတာတွေကိုသူကကျွန်တော်တို့မပေါ်ထုတ်နိုင်တဲ့အတွက်ဒီနှုတ်ခင်းအသေးသေးမွားမွားလေးတွေအစသူကအတင်ရေးပြီးတော့ဖြစ်လာတဲ့သဘောကျွန်တော်မြင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့က law enforcement ကတော်တော်အရေးကြီးပါတယ်အခုကျွန်တော်မြန်မာနိုင်ငံမှာအသက်မဝင်တဲ့ဥပဒေတွေအများကြီးရှိပါတယ်အဲ့ဒါဒုတိယချက်ပေါ့နောက်တစ်ချက်ကတော့နောက်ဆုံးတစ်ချက်ကတော့ကျွန်တော်ကဒီဝန်ထမ်းအင်အားမလိုအပ်တဲ့ဝန်ထမ်းတွေကိုရှော့ပစ်ပြီးတော့မှတကယ်လိုအပ်တဲ့ရတက်ဖွဲ့လိုပညာရေးဌာနလိုနေရာမျိုးတွေမှာဝန်ထမ်းအင်အားတိုးချဲ့ပြီးတော့ဖြည့်ရှင်းနေတယ်လို့ကျွန်တော်ထင်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ရှမ်းပြည်တောင်ပိုင်းကကိုဦးပါကျွန်တော်အစီအစဉ်ကတော့အချိန်ကနောက်ထပ်3မိနစ်လောက်ပဲကျန်တော့တယ်ဆိုတော့ကျွန်တော်အဆုံးမသတ်ခင်မှာဆရာဦးစီသူအောင်မြင့်ကိုဟိုအချင်းယုံတစ်ခုမေးချင်ပါတယ်တခြားမဟုတ်ပါဘူးအခုကျွန်တော်တို့ဒီတချို့သောတာရှင်တွေကလည်းထောက်ပြနေတာဒီဟိုပြည်ရေးဝန်ကြီးကဟိုဝန်ကြီးဌာနဒီကိစ္စတွေမှာပို့ပြီးတာဝန်ရှိတယ်ဆိုပြီးထောက်ပြပါတယ်ဆိုတော့ဒီပြည်ရေးဝန်ကြီး ကိုပြန်ပြီးပေါ်ပေါ်ပေါ်ဟိုအစိုးရဖွဲ့စည်းပုံကြီးဟိုပြည်ထောင်ဝင်ကြီးကိုလည်းပဲစစ်တပ်ကပဲချုပ်ခိုင်းထားတာဆိုတော့ဒါတွေကိုပြင်ဆင်လိုက်မယ်ဆိုရင်ရောဒီရာဇဝတ်မှုချစင်းမှာဘလောက်တိုင်းတာဒီအထောက်အကူဖြစ်နိုင်တယ်လို့ယူဆတယ်လေဒါအပြင်တကယ်လို့မှုခင်းချစင်းမှာအဓိကလှုပ်တင်တာဘာလို့မြင်လဲဆရာ
အဓိကတော့နှစ်ချက်ပါသူတို့ပြောမယ်ဆိုတော့ခုနကလိုဟိုတိုင်းပြည်စီးပွားရေးရဒီချွတ်ချုံကြနေတဲ့အနေအထားအောက်မှာဒီဟာတွေဖြစ်တယ်ဆိုတာကတော့နိုင်ငံတကာသက်သေအနေနဲ့တော့သတိကြပါတယ်စီဝါရေးတွေကောင်းအောင်လုပ်ရမယ်လူတွေအလုပ်ကရှိအောင်နောက်ပြီးတော့မှဒီလူပတ်ဝန်းကျင်ကလည်းလူတွေကိုလူပြည့်မှုနဲ့ပတ်သက်လို့နားလည်အောင်ပြောရမယ်အဲ့ဒါတော့ပထမတစ်ချက်ပါဒုတိယတစ်ချက်ကတော့မှုခင်းကာကွယ်တားဆီးရေးနဲ့မှုခင်းတွေဖြစ်လာလို့ဆိုမှန်မှန်ကန်ဖော်ထုတ်ရေးဒါကတော့ရေတပ်ဖွဲ့စွန့်ရင်လည်းဆိုင်ပါတယ်အဲ့နဲ့ပတ်သက်ရေးပြည်ရေးဝန်ကြီးလဲလိုက်ရုံနဲ့ပြည်လိုက်ရုံနဲ့အခုလိုပြည်ရေးဝန်ကြီးကလဲထားပြီးပါပြီအဲ့ဒါလည်းလည်းတသက်မဖြစ်ပါဘူးဒီရေတပ်ဖွဲ့ရဲ့ညီမကြီးတွေဥတီကြီးတွေဟိုလောရကန်ရဲ့ပုံစံတွေအကုန်လုံးပြောင်းပြီးမှရမှာပါအဲ့ဒါဘာလဲဆိုတော့ရေတပ်ဖွဲ့ဆိုတာမှုကင်းတွေကိုသိချာတားဆီးတဲ့ professional ရေတပ်ဖွဲ့ဖြစ်ရမယ်မှုကင်းတွေကိုပေါ်ထုတ်နိုင်တဲ့ professional ရေတပ်ဖွဲ့ဖြစ်ရမယ်ဒီလူတို့ကိုအကာအကွယ်ပေးတဲ့တရားဥပဒေစိုးမိုးရေးကိုအကာအကွယ်ပေးတဲ့ရေတပ်ဖွဲ့ဖြစ်အောင်လုပ်နိုင်မှလာလေဒါကျွန်တော်တို့ဒီကုလားတော်လို့မှုကင်းတွေညှို့နေပွားပြောင်းဟိုညှို့နေသွားမယ်ဆိုတဲ့အနေအထားမျိုးဖြစ်လာမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ပါဝင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစီသူအောင်မြင့်ရှင်းနေရေးဦးသိန်းတန်းဦးနဲ့အီးမေးလ်တွေအတန်ဖိုင်တွေနဲ့ Facebook ကနေပြီးတော့ကျွန်တော်တို့သတင်းစကားပါတဲ့လူတွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ကြောင်းပြောကြားလိုပါတယ်ခင်ဗျာ။